မတင်ကြီးထိုင်ပြပြသွားတာပါတရားဝရီကျင်းထောင်မှာထိမ့်သိမ့်ခံထားရတဲ့ចောင်းသားကောင်းဆောင်ကိုမင်းသွေးတဲ့အပါအဝင်၄ခုကိုရန်ကုန်စေယုံကြီးကိုအင်္ဂါနေ့ညပိုင်းမှာပို့ဆောင်ပေးခဲ့ရတဲ့အခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
အမျိုးသားပညာရေးဥပဒေကိုကန့်ကွက်သပိတ်မှောက်ခဲ့တာကြောင့်တာယာဝရီအကျဉ်းထောင်မှာထိမ့်သိမ့်ခံထားရတဲ့သူတွေကကျောင်းသားကောင်းဆောင်ကိုမင်းသွေးတဲ့အပါအဝင်ကျောင်းသားလေးဦးဟာကျန်းမာရေးအခြေအနေဆိုးဝါးလာနေတဲ့အတွက်တာယာဝရီကနေရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ကုသဖို့အတွက်အင်္ဂါနေ့ညနေပိုင်းမှာထွက်ခွာလာခဲ့ကြောင်းကျောင်းသားတွေကိုအကူအညီပေးနေတဲ့မတ်အေးအေးခိုင်ကဆိုပါတယ
်မင်းသွေးတဲ့ရဲ့နောက်ထိမ့်မင်းအောင်ရဲ့မာနော်ရဲ့ကိုများကြီးရဲ့ကျတော့ဒီမှာနေမိမိတို့ဟာတော့ကြားပြီးအဆိုင်ဖြစ်နေတာဒီထဲထဲမှာအဆိုင်ဖြစ်နေတာဒီမှာတော့အခုတော့အဆိုင်ဟိုဟာလေးရိုက်လိုက်ရဟုတ်စုရောက်မှညီမလေးအဖြေတည်ရမှာတိတိကျကျအကုန်လုံးစစ်ဆေးပြီးတော့ပြီးရတာပဲဒီကတော့တော့လေဒီလိုအဆိုင်ရောင်းနေအန်းနေအောင်နေနောက်မနက်ကဆိုဖျားရည်ကျနေတယ်ဖြစ်နေတာတော့တော်တော်လေးကြာပြီပေါ့နော်ဒီမှာတော့ဒီအငယ်လေးကိုညားနေတာလေးဒီလိုကိုပို့ပို့နေဒီညားနေတယ်ရောက်အောင်ဒီခါမှမရောက်လိုက်ပေါ့လား
ကျမရဲ့အချင်းကြီးစိုးရနေတဲ့ចောင်းသားတွေကိုတွားရောက်ခေါ်ဆောင်ခဲ့ရမှာအခက်အခဲတွေရှိနေတယ်လို့တာယာဝရီမှာစစ်စစ်ကုသဖို့ကလည်းပစ္စည်းတွေစုံလင်မှုမရှိဘူးလို့ဆိုပါရယ်ဒါအပြင်အထက်မိတ်မရပဲចောင်းသားတွေကိုရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ကုသနိုင်ဖို့ကလည်းအခက်အခဲတွေရှိနေတယ်လို့လည်းမအေးအေးခိုင်ကဆိုပါရယ်မလို့ရု
ံမှာလေးရယ်ဆေးရုံကပြောင်းဖို့ဆေးရုံကဆေးရုံကောင်းရဆောင်တဲ့သူတွေကဘာမှပြရရည်ရတဲ့အထက်မှမင်းတော့မလို့ရောဘာတို့ကဒီစနေမရဘူးဘာတို့စနေဒီလိုချင်းကဘုန်းဆက်ပြီးရကြွေးချင်ဟိုင်းနောက်ပြန်ပြည်ရောင်း
ပြီးခဲ့တဲ့မလကလေးကထိမ့်သိမ့်ခံထားရတဲ့ကျောင်းသားနဲ့ဝင်းရံပီသူတွေဟာဖမ်းဆီးခံထားရခြင်းတော့ကရိုက်နှက်ခံထားရတဲ့ဓာတ်တွေကြောင့်ကျန်းမာရေးအခြေအနေဆိုးဝါးလာခဲ့ရတယ်လို့လည်းဘာသာတရားအဖွဲ့ချုပ်ကဆိုပါတယ်ရုံးထုတ်ချိန်မှာတတိမိလဲသွားတာကြောင့်ဖမ်းဆီးကစားမှာနှစ်ဦးခန့်ရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ကုသမှုခံခဲ့ရပြီးအာယုံကျော်ဆိုင်ရာခွဲစိတ်ကုသမှုတွေလည်းလုပ်ခဲ့ရတာပါအစာငတ်ခံဆန္ဒပြမှုတွေကြောင့်ကျမရေးဆိုရလာတဲ့ចောင်းသား9ဦးကိုလည်းပြီးခဲ့တဲ့လကရန်ကုန်ဆေးရုံကြီးကိုပို့ခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲအချင်းထောင်တွင်းမှာကျမရေးဆိုရလာနေတဲ့အတွက်နောက်ထပ်ចောင်းသား10ဦးကိုလည်းပို့ခဲ့ရတာဖြစ်ပါတယ်။အခုလောလောဆယ်ရန်ကုန်ဆေးရုံကြီးမှာចောင်းသား9ဦးဆေးရုံတက်နေရဆဲဖြစ်ပြီးတက်တာလာသူတွေကိုတော့တာယာဝီထောင်ကိုပြန်ပို့နေတာပါ။အင်္ဂါနေ့ညနေပိုင်းမှာတော့ကျောင်းသားကောင်းဆောင်ကိုမင်းသွေးတဲ့အပါအဝင်၄ဦးကိုရန်ကုန်ဆေးရုံကြီးကိုပို့ဆောင်နေပြီးအခုဆက်သွယ်မေးမြန်းတဲ့အချိန်မှာတော့လမ်းခရီးမှာပဲရှိနေသေးဖြစ်ကြောင်းမအေးအေးခိုင်ကပြောပြခဲ့ပါတယ်ရှင်